အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီနဲ့ပြည်လဲမှုမရသေးတဲ့ရမဲသိမ်းမြို့နယ်မိုးထီမိုးမီရွှေတူလုတ်သားတွေဟာနေပြည်တော်အထိလမ်းလျှောက်ချီတက်ဆန္ဒပြခဲ့ရမှာပဲခူးတိုင်းတောင်ငူခရိုင်မြို့လားမြို့ရင်းနှီးဆက်ကူဆက်ယုံအရောက်မှာတော့အသင်ဆောင်ဆိုင်နေတဲ့လုံခြုံရေးရဲတပ်ဖွဲ့တွေကနေပြီးတော့အလုတ္တမခေါင်းဆောင်တွေကိုဒီမနက်မှာဖမ်းဆီးခဲ့ပါဗျ။ရွှေတူးလုတ်သားခေါင်းဆောင်တွေကိုဖမ်းဆီးထားပေမဲ့လည်းအလုတ္တမတွေအနေနဲ့ကရင်မှန်းချက်တိုင်းနေပြီးတော့ထိဆက်လက်ချီတက်သွားမယ်လို့လည်းဆိုပါဗျ။ဒေသခံခရိုင်ရဲအရာရှိတွေကနေချီတက်ဆန္ဒပြတာ၃ရက်ရန်နာပေးဖို့မေတ္တာရက်ခံချက်ကိုရွှေတူးအလုတ္တမတွေဘက်ကလက်ခံခဲ့ပေမဲ့ခရိုင်ရဲတွေကနေပေးထားတဲ့ကတိပြက်ကွက်ခဲ့တယ်လို့လဲရွှေတူးလုတ်သားခေါင်းဆောင်တွေကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့နိုင်ကွင်းအင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ဒီရခန့်ခရိုင်ရဲမှုရဲ့မြစ်တာရက်ခံချက်ကြောင့်ပဲခူးတိုင်းတန်ကူခရိုင်မြို့လမြို့မှာလမ်းလျှောက်ခြေသက်ဆန္ဒပြတာ၃ရက်ရပ်နားထားတဲ့မိုးသီမိုးမီရွှေတူးလုတ်သမားတွေဟာဒီကနေ့နဲ့စတင်ထွက်ခွာရမှာရင်းနှီးမြို့ဝင်မှာလုံခြုံရေးရဲသားဖွဲ့တွေကနေအင်အားသုံးပြီးတော့ဆန္ဒပြခေါင်းဆောင်၄ဦးကိုရက်နှက်ဖမ်းဆီးခဲ့တယ်လို့ဆန္ဒပြရွှေသူလုတ်သမားတွေကပြောပါတယ်။ဒီဆန္ဒပြရွှေသူလုတ်သမားတွေကိုမြို့လှမြို့ကနေစတင်ထွက်ခွာတဲ့အချိန်ကစပြီးတော့အရဝတ်ရဲတွေနောက်ကနေလိုက်ပါလာပြီးတော့ရင်းနှီးစစ်ကူဆက်ယုံရောက်မှာအသည့်အောက်ဆိုင်နေတဲ့ရဲတပ်ဖွဲ့တွေကနေရွှေသူလုတ်သားခေါင်းဆောင်ပိုင်းတွေကိုဖမ်းဆီးသွားတယ်လို့ဖမ်းဆီးခံရသူဆန္ဒပြခေါင်းဆောင်ကိုရဲရင့်ထွန်းရဲ့ဇနီးဖြစ်သူမအီမွန်ကျော်က VOA ကိုခုလိုပြောပါတယ်။
ကိုနိုင်ခွဲတော့မှာပေါ့နော်ကျွန်တော်တို့ထွက်လာတဲ့လမ်းတစ်ချောင်းမှာပေါ့သူတို့ရဲ့ဝင်းနဲ့ပေါ့နော်ရဲတွေပေါ့နော်ပါလာတယ်ရှင်26ရောက်လောက်ကလမ်းပြီးဝဲရနေကျွန်တော်တို့ကဒီဘက်ကဆောက်တော့ဟိုဘက်ကဆောက်ပြီးလိုက်ခဲ့ပါတယ်ရင်းနှီးစက်ကူစက်နာရောက်ခါကျတော့ရှေ့ကနေပြီးတော့မှပြင်းရနေရပေါ့နော်ဈိုင်းနေနဲ့ကားတဲ့ချိန်လူဝစ်တရားပေါ့နော်ခွေပြီးတော့မှကျွန်တော်တို့ခေါင်းဆောင်ပိုင်းနေဦးရိတ်နဲ့ဖမ်းဆီးသွားပါတယ်ရှင်ခေါင်းဆောင်ကိုရဲရင်ထုံးကိုနိုင်ဝင်းကိုနေအောင်ထက်ကိုစောနောင်ပါရှင်ခေါင်းဆောင်ပိုင်းနေရတော့သူတို့ရဲ့နံပါတ်တို့လက်ထိတ်တို့နဲ့ရိုက်ပါတယ်ရှင်ကျမတို့ကောင်းဆောင်ပိုင်းနေလာရမယ်ရှင်ကျမတို့လည်းသူတို့ကောက်ပေါ်တင်သွားတဲ့အချိန်မှာကျမတို့ရဲ့ဒီကြံခဲ့တဲ့လူအုပ်စုကိုထိန်းနေရတယ်ဆိုတော့လေ
အဖမ်းဆီးခံထားရသူမိုးတိမိုးမိရွှေသူလုတ်သားခေါင်းဆောင်၄ဦးကိုမြို့လှမ်းမြို့ရဲစခန်းမှာချုပ်နှောင်ထားတယ်လို့လည်းမအီမွန်ကျော်ကပြောပါရယ်ခုလိုဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာရဲစခန်းကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းပြန်လည်ဖြေကြားပေးဖို့ကတော့ငြင်းဆန်ခဲ့ပါရယ်ဒီလိုရွှေသူလုတ်သားခေါင်းဆောင်တွေကိုဖမ်းဆီးသွားပေမဲ့လည်းကြံရှိနေတဲ့ဆန္ဒပြသူတွေဟာနေပြည်တော်အရောက်လမ်းလျှောက်ခြေသက်သွားမယ်လို့လည်းခြေသက်ဆန္ဒပြရမှာပါဝင်ခဲ့သူမအီမွန်ကျော်ကပြောပါရယ်ကျွန
်တော်တို့ကတော့တပူကြရင်တပူတက်တဲ့စနစ်နဲ့ကျွန်တော်တို့ရဲ့ရီမန်းချက်ပန်းနိုင်ဖြစ်တဲ့နေပြည်တော်ကိုရအောင်သွားမှာပါရှင်
မန္တလေးတိုင်းရမဲသိန်းခရိုင်မှာရှိတဲ့မိုးသီမိုးမီရွှေသူလုတ်သားတွေဟာအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီနဲ့သဘောတူညီထားတဲ့ဆွေမြင်တဲ့စာချုပ်ပါချက်ချက်ချက်ကိုတောင်းဆိုတဲ့အနေနဲ့နိုဝင်ဘာလ၈ရက်နေ့ကတည်းကရန်ကုန်မြို့ကနေနေပြည်တော်ထိလမ်းလျှောက်ခြေသက်ဆန္ဒပြခဲ့ကြတာပါလမ်းလျှောက်ခြေသက်ဆန္ဒပြတဲ့ရွှေလုတ်သား86ဦးမှာအမျိုးသား69ဦးနဲ့အမျိုးသမီး9ဦးပါဝင်ပါတယ်ရန်ကုန်မြို့ကနေမိုင်290กว่าဝေးတဲ့နေပြည်တော်ကိုလမ်းလျှောက်ခြေသက်လာစင်မှာပဲပဲခူးတိုင်းတောင်ငူခရိုင်မြို့လမ်းမြို့ကိုရောက်စင်မှာနိုဝင်ဘာ20ရက်နေ့ကတောင်ငူခရိုင်ရဲတပ်ဖွဲ့မှူးကနေခြေသက်ဆန္ဒပြတာကို3ရက်ရပ်နားပေးဖို့မြစ်တမ်းရပ်ခံခဲ့ပါတယ်ဒီဖြစ်စဉ်ကိုရွှေသူလုတ်သားခေါင်းဆောင်သူဖြစ်သူဦးမြင့်ရီကအခုလိုပြောပါတယ်
အဲ့ဒီတော့ပြောသွားတဲ့စကားကတော့ခင်ဗျားတို့၃ရက်နားနေမယ်ဆိုလို့ရှိရင်ဒီဘက်ဝိုင်းလိုက်ကိစ္စအတွက်သူတို့တာဝန်ယူရလို့တော့ပြန်ရင်းလို့ပြောတာပါခင်ဗျာအဲ့လိုပြောခဲ့ပေမဲ့တို့အခုချိန်မှာတော့သူတို့လုံချင်တဲ့ဟာကိုသူတို့ခန္ဓာတိုင်းနေနေလို့လုံနေတာပဲခင်ဗျာ
မူတီမူမီရွှေသူလုတ်သမားတွေလမ်းလျှောက်ခြေသက်ဆန္ဒပြတဲ့အချိန်မှာအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဥက္ကဋ္ဌဦးစိုးထွန်းရှင်ကိုယ်တိုင်မြို့လှမြို့ကိုရောက်လာပြီးတော့လုတ်သမားခေါင်းဆောင်တွေနဲ့ညှိနှိုင်းခဲ့ပေမဲ့လည်းရွှေသူလုတ်သမားတွေကလက်မခံဘဲနေပြည်တော်ထိအရေးစုသွားဖို့ဆုံးဖြတ်ချက်ချခဲ့တယ်လို့ဆန္ဒပြခေါင်းဆောင်ကိုရဲရဲထွန်းရဲ့ဇနီးဖြစ်သူမအီမွန်ကျော်ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ14ရက်နေ့ကတည်းကလုတ်သမားတို့ရဲ့ထိခိုက်နစ်နာမှုကိုအရေးစုဆန္ဒပြဖို့နေပြည်တော်ထိခြေသက်လာစင်မှာလမ်းခုလတ်မှာပဲအမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဘက်ကနေလုတ်သမားတွေနဲ့အပြန်အလှန်ညှိနှိုင်းပြီးတော့ဆွေမြင်တဲ့စာချုပ်ကိုချုပ်ဆိုခဲ့ပါတယ်။ဆွေမြင်တဲ့စာချုပ်ပါတိုင်းလုတ်သမားတို့ရဲ့နစ်နာကြီးတောင်းဆိုမှုတွေနဲ့ပတ်သက်ပြီးတော့မိုးသီမိုးမီရွှေသူလုတ်သမားတွေနဲ့အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီတို့အကြမ်းမှာပြည်လည်မှုမရရှိသေးတဲ့အတွက်နေပြည်တော်ထိတန်ကြားဖို့အခုလိုလမ်းလျှောက်ခြေသက်ဆန္ဒပြရတယ်လို့အလုတ်သမားခေါင်းဆောင်တွေကပြောပါတယ်။မိုးသီမိုးမီဒေတာကရွှေထုတ်လုပ်ခြင်းကိုအသေးစားလုပ်ငန်းရှင်များကတည်းက2004ခုနှစ်မှာစတင်လုပ်ကိုင်ခဲ့ပြီးတော့2013ခုနှစ်မှာအမျိုးသားကြီးပွားတိုးတက်ရေးအုပ်စုကုမ္ပဏီတို့ကနေတရားဝင်လုပ်ပိုင်ခွင့်ရရှိခဲ့ပါတယ်။အသေးစားရွှေသူဖော်ရေးလုပ်ငန်းရှင်များနဲ့အကျိုးသူပူးပေါင်းလှုပ်ဆောင်ရာကနေမေလဆန်းလောက်မှာကုမ္ပဏီကနေအသေးစားသူ့ဖော်တွေပေါ်မှာသူ့ဖော်ပိုင်ခွင့်ပိတ်ပင်ခဲ့ပါတယ်။အခုလိုအသေးစားလုပ်ငန်းတွေကိုပိတ်ပင်ခဲ့လို့အလုတ်သမားတွေထိခိုက်နစ်နာမှုရှိတဲ့အတွက်အလုတ်သမား9000ကျော်ခြေသက်ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ